ပြည်ထောင်စုဝန်ကြီးတယောက်စစ်ကောင်စီအဖွဲ့ဝင်တယောက်ဗိုလ်ချုပ်တယောက်နဲ့ကုမ္ပဏီတစ်ခုတို့ကိုရောပတ်ပမကအေးယူကဒီဇင်ဘာလ17နေ့နေဆွဲနဲ့ထပ်မံပိတ်ဆို့အေးယူလိုက်ပါတယ်လူကပုဂ္ဂိုလ်၄ယောက်ကတော့စစ်ကောင်စီအဖွဲ့ဝင်နဲ့ဗိုလ်ချုပ်မြင့်ကြီးမြောက်လိုက်ရဲ့ဝန်ကြီးအဆင့်သတ်မှတ်ထားတဲ့အကြံပေးအငိမ့်စဒုတိယဗိုလ်ချုပ်ကြီးမျိုးစောစစ်ကောင်စီအဖွဲ့ဝင်တွေဖြစ်ကြတဲ့ဒေါက်တာမူထန်နဲ့ရခိုင်နိုင်ငံရေးဝန်ကြီးဦးဝနမောင်လွင်တို့ဖြစ်ကြပြီးစစ်တပ်တာဝန်ရှိသူကတော့အရှေ့ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်လာမှုဖြစ်ပါတယ်2021နဲ့2022တုလထက်မှာကြားပြည်တဲ့ကိုဘုံကျဲတိုက်ခိုက်တာနှစ်ဆတိုးများပြခဲ့ပြီးနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ EU ကသူ့ကိုဆွဆွဲထားပါတယ်အဒီလိုတိုက်ခိုက်ခဲ့တာကြောင့်2023ကပြည်တွင်းစစ်ရှောင်း IDP နှစ်သိန်းရှိခဲ့ရာက2023မှာနှစ်သိန်းခွဲထိတက်သွားခဲ့တဲ့ကြောင့်ဖော်ပြထားပါတယ်။ကုမ္ပဏီတစ်ခုကတော့ Star Sapphire Group of Companies နဲ့ Royal Shonlight Company Limited တို့ဖြစ်ကြပါတယ်။စစ်ကောင်စီအတွက်ဝင်ငွေရှာပေးပြီးလက်နက်တွေပတ်ပို့ရမှာဒီကုမ္ပဏီတစ်ခုကပေါင်းဝင်ပတ်သက်မှုရှိခဲ့တယ်လို့ EU ကဖော်ပြထားပါတယ်။